မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာဟာဒီကနေ့နေပြည်တော်ကိုသွားရောက်ပြီးသမရအကြံပေးပုဂ္ဂိုလ်တွေအပါအဝင်အစိုးရဝန်ကြီးဌာနတွေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံသလိုညနေပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကိုနောက်ဆုံးအချိန်လာရောက်တဲ့ကုလအထူးကိုယ်စားလှယ်ကိုအင်ရှင်နိုင်ငံရဲ့ဝတ်တရားနဲ့အညီလွတ်လွတ်လပ်လပ်လေ့လာခွင့်ပေးထားပြီးနောက်ထွက်ပေါ်လာမဲ့ကုလအထူးကိုယ်စားလှယ်ရဲ့သတင်းထုတ်ပြန်ချက်အပေါ်မှာစောင့်ကြည့်ရမှာဖြစ်တယ်လို့သမရပြောခွင့်ရလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးကပြောပါတယ်မစ္စတာကင်တနာရဲ့နေပြည်တော်ခီးစဉ်နဲ့ပတ်သက်လို့အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တာဝန်နဲ့နောက်ဆုံးအချိန်မြန်မာနိုင်ငံကိုဖေဖော်ဝါရီလ14ရက်နေ့ကရောက်ရှိလာတဲ့သောမတ်စ်အိုဟေကင်ဒါနာဟာဒီကနေ့မှာတော့နေပြည်တော်ကိုသွားရောက်ခဲ့ပါတယ်ပြန်ကြားရေးဝန်ကြီးကျန်းမာရေးဝန်ကြီးပညာရေးဝန်ကြီးပတ်ဝန်းကျင်ထိန်းသိမ်းရေးတည်တော်ရေးရာဝန်ကြီးဌာနစတဲ့ဝန်ကြီးဌာနဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့နိုင်ငံတော်သမ္မတရဲ့ဥပဒေပိုင်းနိုင်ငံရေးစီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်နေပြည်တော်ကိုရောက်ရှိချိန်အတွင်းမှာမစ္စတာကင်ဒါနာဟာအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ကလွှတ်တော်တာဝန်ရှိသူတွေအပါအဝင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့နဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာရန်ကုန်အခြေစိုက်ကုလသမဂ္ဂယုံသတင်းပြန်ကြားရေးအရာရှိဦးအေးဝင်းက VOA မြန်မာပိုင်းကိုပြောပါတယ်မစ္စတာကင်ဒါနာဟာအခုနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာတကပိတ်တွေ့ဆုံခဲ့တယ်လို့ဦးအေးဝင်းကပြောပါတယ်
တွေ့ပြီးတော့ပါအခုလည်းကျွန်တော်ပြန်လာတော့ပါအဲ့ကနေဒေါအောင်ဆန်းကြည့်ရင်မှမပြောရဘူးဒီပြီးတော့မှရှိတယ်အိမ်မှာပဲဟုတ်ကဲ့သူတို့တကားပြည်စည်းနေတဲ့ဟာချာအငယ်အထဲမြောက်တန်းလည်းမသိဘူး
နေပြည်တော်မှာရှိတဲ့ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာဒီညနေ6နာရီလောက်ကတွေ့ဆုံခဲ့ကြတဲ့အကြောင်းကိုလည်းတွေ့ဆုံပွဲမှာတက်ရောက်ခဲ့သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်ကပြောပါတယ
်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးမထဒေါအောင်ဆန်းစုကြည်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ဖြစ်တဲ့ပရော်ဖက်ဆာကွန်ဒါတာကဒီနေ့ညနေ6နာရီပွဲမှာဒီအမေဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်နေမှာပဲတွေ့ဖြစ်ပါတယ်တွေ့ဆုံဖြစ်တဲ့အချိန်ကတော့မိနစ်40လောက်ကြာပါတယ်
နေပြည်တော်မှာပြန်ကြားရေးဝန်ကြီးအပါအဝင်ဒုတိယပြန်ကြားရေးဝန်ကြီးအဖွဲ့နဲ့မစ္စတာကင်ဒါနာတွေ့ဆုံခဲ့ပြီးတော့လက်ရှိမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်အခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့တယ်လို့အင်းစိန်ထောင်တွင်သူတွားရောက်လေ့လာစဉ်ကတွေ့ရှိခဲ့တဲ့အထင်းသိမ်းခံသတင်းတော့တွေရဲ့အခြေအနေကိုလည်းဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာရေးသူတွေ့ဖို့စီစဉ်မရှိပါဘူးမနေ့ကတော့ရှင်းနိုင်ကြလို့တော့ကျွန်တော်တို့ပြန်ကြားရေးဝန်ကြီးနဲ့တွေ့ပါတယ်။အစိုးရဝန်ကြီးဌာနတာဝန်ရှိသူတွေရဲ့နောက်ပြီးရင်ကျွန်တော်တို့လွှတ်တော်ပေါ့အဲ့ဒီတာဝန်ရှိသူတွေတိုင်းနဲ့တွေ့ရပါ။အဓိကတော့ကျွန်တော်တို့လုပ်နေတဲ့လွှတ်တော်တင်ထားတဲ့မီဒီယာဥပဒေတွေရဲ့အခြေအနေပေါ့အဲ့ဒါတွေသူသိကြတာသူမေးပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမီဒီယာရဲ့အသက်ပညာနဲ့ကျင့်ဝတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေစောင့်ရွက်နေတဲ့အခြေအနေတွေသူသိကြတာမေးပါတယ်။ဒီသူအင်းစိန်အကျဉ်းတော်ဝန်သူတောင်းလက်ပတ်တုံးကအဲ့ဟို၄ယောက်နဲ့သူတွေ့ခဲ့တယ်အဲ့ဒီရဲ့နောက်ဆုံးအခြေအနေကဘယ်လိုလဲလို့မျိုးကျွန်တော်တို့လည်းသူတို့ဥပဒေရတရားစွဲဖို့တရားရုံးကကြားနာစစ်ဆေးနေပြီအဲ့သူတို့ဟာဒီကျွန်တော်တို့တရားဥပဒေရမျှတတဲ့တရားစီရင်မှုရဖို့နဲ့သူတို့ရဲ့ဥပဒေကပေးရထားတဲ့ခွင့်အားလုံးရဖို့အာမခံပါတယ်သူတို့ကိုဆွဲထားတာတော့နိုင်ငံတော်မြန်မာနိုင်ငံလျှို့ဝှက်ချက်ဥပဒေရနေတရားစွဲထားဖြစ်တယ်အဓိကတော့သူတို့အနေနဲ့ဒီလုံခြုံရေးကတ်တက်ထားတဲ့နေမြေတဲကိုဝင်ရောက်ပြီးတော့မှဓာတ်ပုံရိုက်တာလို့အော်လုတ်တဲ့တို့ကြောင့်မလို့အရေးယူထားတာဖြစ်တယ်လို့ကျွန်တော်ပြောလိုက်တာအဲ့တော့သူလည်းလက်ခံပါတယ
်နောက်ဆုံးအချိန်ရောက်ရှိလာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေတွေကိုသေချာလေ့လာသိရှိနိုင်မှုအတွက်မြန်မာနိုင်ငံအနှံ့တူတွားလိုတဲ့နေရာတွေကိုသမ္မတအနေနဲ့ရောအာဏာပိုင်တွေကပါလွတ်လွတ်လပ်လပ်စုံစမ်းလေ့လာခွင့်ပေးထားပြီးသူ့ရဲ့သတင်းထုတ်ပြန်ချက်အပေါ်စောင့်ကြည့်ရမှာဖြစ်တယ်လို့လည်းသမ္မတပြောခွင့်ရဦးရထွတ်ကပြောပါတယ
်တို့ကတော့အင်ရှင်နိုင်ငံရဲ့ဝိဒ္ဓရာနဲ့အညီကျွန်တော်တို့သူလိုလားလေးလာနိုင်အောင်လုပ်ပေးတယ်ပေါ့အဲ့တော့ဒီထဲရတဲ့ channel တွေပေါ်ကနေပြီးတော့မှသူဘယ်လောက်ထိမျက်မျက်တတာနဲ့ဘယ်မလိုက်ဖဲနဲ့တင်ပြနိုင်မလဲဆိုတာတော့ကျွန်တော်တို့ကစောင့်ကြည့်ရမှာပဲအရင်အစဉ်ခံစားရတုန်းကတော့ဒီကတွေ့တဲ့ channel တွေသူတခြားကြားလာတဲ့ channel တွေပဲသူကအဓိကထားပြီးရေးခဲ့တာမျိုးလေးတွေရှိတော့ဒီတစ်ခါဘယ်လိုဖြစ်မလဲဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာထင်ပါတယ်
မစ္စတာကင်ဒါနာဟာသူ့ရဲ့ခီးစဉ်အတွင်းမှာရခိုင်ပြည်နယ်ကချင်ပြည်နယ်အင်းစိန်ထောင်ရန်ကုန်တီလဝစိတ်ကန်းနဲ့သခိုင်းတိုင်းလဘရောင်းတောင်ဒေသမုံရွာချင်းညီစီမံကိန်းစတဲ့ဒေသတွေကိုပါတွားရောက်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ19ရက်နေ့မှာတော့မစ္စတာကင်ဒါနာဟာအစိုးရတာဝန်ရှိသူတွေအချို့နဲ့ နေပြည်တော်မှာဆက်လက်တွေ့ဆုံမှုရှိပြီးတဲ့နောက်ရန်ကုန်ကိုပြန်သွားမှာဖြစ်ပြီးညနေပိုင်းရန်ကုန်လေစိတ်မှာတော့မစ္စတာကင်တာနာရဲ့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်အတွေ့အကြုံနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။မစ္စတာကင်တာနာရဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူအခွင့်အရေးအစီရင်ခံစာအပြည့်အစုံကိုလာမယ့်မတ်လ18ရက်နေ့မှာဂျနီဗာမှာရှိတဲ့လူအခွင့်အရေးကောင်စီမှာတင်သွင်းမှာဖြစ်ပြီးဒီခီးစဉ်ကတော့6နှစ်အတွင်းမစ္စတာကင်တာနာအတွက်လူအခွင့်အရေးအထူးကိုယ်စားလှယ်စုံစမ်းစစ်ဆေးရေးမှုတာဝန်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့နောက်ဆုံးခီးစဉ်လည်းဖြစ်ပါတယ်ရှင်။